မိဂန်သမားတော်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ပွဲနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့တဲ့ဆိုတဲ့ဆိုချက်နဲ့ပတ်သက်ပြီးတော့ဒုတိယမြောက်ထံကြားသူတဦးနောက်ထပ်ထွက်ပေါ်လာတယ်လို့အဲ့လူရဲ့ရှင်းလင်းကပြောလိုက်ပါတယ်။ဒီလူဟာပထမတစ်ယောက်တုန်းကလိုပဲထောက်လိုင်းရေးတိုင်းဝန်ကဖြစ်တယ်လို့ရှင်းလင်းမောက်ဇာယီက ABC ရုပ်သံရဲ့ This Week ဆိုတဲ့အစီအစဉ်ကိုပြောကြားခဲ့ပါတယ်။ပထမတစ်ယောက်တုန်းကအမေရိကန်နဲ့ယူကရိန်းသမားတို့ကြားတယ်လီဖုန်းနဲ့ပြောကြားခဲ့တာနဲ့ပတ်သက်ပြီးတိုင်ကြခဲ့တာဖြစ်ပြီးတော့အဲ့တိုင်ကြားမှုကြောင့်သမားထွန်ပေါ်မှာအေးအေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အထိဖြစ်လာခဲ့တာပါ။ရှင်းနေစာရေးဟာအဲ့တိုင်ကြားသူနည်းအောင်လုံးအတွက်ရှင်းနေလိုက်ပါဆောင်ရွက်ပေးတော့မှဖြစ်ပြီးတော့ဒုတိယမြောက်တိုင်ကြားသူဟာဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်တိရှိထားသူဖြစ်တယ်လို့လည်းပြောပါရယ်။တစ်ချိန်တည်းမှာပဲဒီမိုကရက်တစ်ပါတီကသမားလောင်းဖြစ်လာဖို့အတွက်ရှိကပြင်းနေတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းထောက်လှမ်းဖို့အတွက်ဒီဘဆိုးရတွေကိုတော်အားပေးနေရတဲ့ပတ်သက်ပြီးတော့အောက်လွတ်တော်ဒီမိုကရက်တွေဘက်ကသူ့ကိုအရေးယူနိုင်ဖို့အလုံးနေချင်မှာပဲသူ့ပေါ်မှာဝေဖန်လိုက်တဲ့ Republican Party ဝင်တွေကိုလည်းတမတ်ထရမ့်ကအကြီးကျယ်တုံ့ပြန်ဝေဖန်လိုက်ပါတယ်၎င်းဆက်နဲ့တမတ်ရွေးကောက်ပွဲမှာတမတ်ဥပမာကိုအရင်နေခဲ့တဲ့ Republican ထက်လွတ်တော်အမတ် Mitt Romney ကဒုသမဟောင်း Joe Biden နဲ့ပတ်သက်ပြီးတော့စုံစမ်းဖို့ပြည်နိုင်ငံကိုတမတ်ထရမ့်ကပြောကြားလိုက်တာနဲ့ပတ်သက်ပြီးဝေဖန်ခဲ့တာပါတမတ်ထရမ့်ကအခုလိုပြည်နိုင်ငံကိုတောင်းဆိုလိုက်တာဟာမှားရင်ပြီးတော့တို့လို့ထောက်ထားပြကောင်းတယ်ဆိုပြီးတော့လဲကြောက်ကြလိုက်ပါတယ်ခင်ဗျာ